မြန်မာနိုင်ငံအတွင်းအထူးသဖြင့်တိုင်းဒေသလက်နက်ကင်လှုပ်ရှားမှုနေရာတွေမှာဒုက္ခရောက်နေရတဲ့ကြီးရွာသားတွေကိုကူညီဆောက်ရှောက်ဖို့နောက်ပြီးတော့ယောဂဆူတိုက်ဖြတ်ရေးလုပ်ငန်းတွေမှာကူညီဖို့ဆိုပြီးတော့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေကမြန်မာစစ်ဆေးရကိုကန့်လှမ်းခဲ့တယ်လို့သိရပါတယ်။မြေဆက်ဒေသမှာလက်နက်ကင်စစ်ပွဲတွေကြောင့်နေရာဆုံးခွာပြီးတော့ထွက်ပြေးရတဲ့ကြီးရွာသားတွေကိုကူညီဖို့နဲ့မြန်မာနိုင်ငံတွင်းက HIV/AIDS နဲ့နှစ်ဖြားယောဂယောဂဆူမျိုးသုံးမျိုးတိုက်ဖြတ်ရေးအတွက်ကူညီလိုတယ်လို့အာဆီယံခေါင်းဆောင်တွေကကန့်လှမ်းခဲ့တာလို့သိရပါတယ်။မြန်မာအစိုးရဘက်ကခွင့်ပြုမယ်ဆိုရင်သူတို့ဘက်ကမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူသားအကျပ်တဲဆိုင်ရာကိစ္စတွေကိုဝင်ရောက်ဖြေရှင်းပေးလိုတယ်လို့ဒီအဆိုပြုကမ်းလှမ်းချက်စာကို AP သတင်းဌာနကကိုးကားရေးသားပါတယ်။ဒါဟာဒေသတွင်းအဖွဲ့အစည်းတွေကအာဆီယံစုရတွေကိုတိုက်တွန်းဖိအားပေးရတဲ့အကြောင်းအာဆီယံဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့စဉ်းစားလာရတဲ့အခြေအနေတရက်သာဖြစ်တယ်လို့ SCGUB အဝေးရောက်မြူသားမြန်မာအစိုးရအာရှယုံဒါရိုက်တာဦးစင်လင်းကပြောပါတယ်။
မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေကဒါမှလုံးဝမပေးနိုင်တဲ့အဆိုမှမြန်မာနိုင်ငံတက်နာလည်းပဲသူကတမကလုံခြုံရေးကောင်စီဆွဲပေါ်တည်ရောက်သွားတဲ့အဖြစ်အားဒါအာဆီယံအုပ်စုအနေနဲ့ပေါ့လေဆက်ရစီတဲ့ကိစ္စတစ်ခုလို့ဒါသူတို့မြင်လာလည်းရှိတယ်။ဒါကြောင့်မလို့ဒီကနေ့မြန်မာနိုင်ငံကိုအကူအညီပေးဖို့လူသားချင်းစာနာနဲ့အကူအညီပေးဖို့စသဖြင့်အာဆီယံနိုင်ငံတွေမှဒီအတွေ့အခေါ်တွေဖြစ်လာတယ်။ဒီလိုဖြစ်လာတာကလည်းပဲအကြောင်းပဲတော့မဟုတ်ဘူးခုနပြောတယ်ကျွန်တော်တို့နိုင်ငံတကာ NGO တွေကစွတ်တော်ကိုယ်စားလှယ်များစုပေါင်းဖွဲ့စည်းထားတယ်เนาะမြန်မာနိုင်ငံဒီမိုကရေစီရရှိဆိုင်ရာစွတ်တော်ကိုယ်စားလှယ်ဒီအဖွဲ့ပေါ့เนาะဒီလိုအဖွဲ့အစည်းတွေကနေပြီးတော့เนาะ NGO တွေကနေပြီးတော့ဝိုင်းဝန်းပြီးတော့ဖိအားပေးလာတာပြောဆိုလာတာတိုက်တွန်းလာတာဒီကြောင့်မလို့အာရှနိုင်ငံနဲ့အတွက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့မဆဲစားလို့မဖြစ်တဲ့အခြေအနေတခုဖြစ်ပေါ်လာတယ်
ဒါပေမဲ့လည်းလူသားချင်းစာနာတဲ့အကူအညီတွေမြန်မာနိုင်ငံကိုပေးမယ်ဆိုရင်တော့မြန်မာစစ်ဆေးရခွင့်ပြုချက်အောက်မှာလုပ်မယ်ဆိုရင်ထိရောက်နိုင်ဖို့တန်ဖိုးရရှိတယ်လို့ထိုင်းမြန်မာနယ်စပ်ချီဆိုင် FDB မြန်မာဒီမိုကရေစီအင်အားစုဒုတိယတွင်းမှူးချုပ်ကိုငွေလင်းကအခုလိုပြောပါတယ
်။ကျွန်တော်တို့မြင်တာကတော့အကူအညီပေးဖို့လိုအပ်တယ်ဆိုတော့အမှန်နဲ့တိုးတော့အဲ့ဒီအကူအညီကတကယ်ထိရောက်တဲ့အကူအညီမျိုးဖြစ်ဖို့အမှန်တကယ်ရည်ကြည်တယ်။တကယ်လိုအပ်တဲ့နေရာတွေကိုတိုက်ရိုက်ထိရောက်ကြမလားဆိုတဲ့ကိစ္စကျွန်တော်တို့အများကြီးသတ်မှတ်ရချက်တယ်။ဘာကြောင့်လဲဆိုရင်အခု ICRC တို့အဖွဲ့အစည်းမျိုးကိုတောင်းတလက်စာဆုတ်ရှားခွင့်ကျင်းအောင်နေတဲ့ကိုတွားရောက်ကြည့်ရှုခွင့်ဆိုတာမျိုးမပေးတဲ့အနေအထားရဲ့အောက်မှာတကယ်ထိရောက်တဲ့ area တွေကတကယ်လူအပ်တဲ့နေရာတွေဖြစ်ချက်ဆိုရဟာကူညီခွင့်ဘယ်လိုမှပေးမှာမဟုတ်ဘူးရရှိမှာမဟုတ်ဘူ
းတိုင်းနာဒေသစစ်ပွဲတွေကနေပြီးတော့နေရာဆွန့်ခွာထွက်ပြေးနေသူတွေကိုကူညီဖို့ကိစ္စဆိုတာကလည်းမြန်မာစစ်ဆေးရရဲ့အစီအစဉ်အောက်မှာလုပ်မယ်ဆိုရင်ဘလို့မှမဖြစ်နိုင်ဘူးလို့ကိုငွေလင်းကအခုလိုပြောပြပါတယ
်စစ်ဆေးရကနေကပြခရစေးကြီးလုံထားတယ်လို့ဆိုရင်သူထိုးစစ်တရားတော့ဆင်နေတာပဲအခုဆိုလို့ရှိရင်နေသက်တေသာမှာဒုက္ခတဲ့စခန်းတွေမှာဟုတ်ပဲကျွန်တော်တပင်းခွေးလောက်ရှိနေတယ်ဆိုတာရှိတယ်ဒီဘက်ကဒီ migrant workers အများအဖြစ်တရားဝင်ရောတရားမဝင်ရောကျွန်တော်ထွက်လာတယ်သူကနှစ်ပန်းလောက်ရှိနေတယ်အဲ့ဒီလိုဆိုတဲ့ဥစ္စာတွေအကုန်လုံးကိုကျွန်တော်ဘာမှထိရောက်တဲ့အကူအညီမျိုးတဆိုးကပေးထားတာနဲ့ကျွန်တော်မတွေ့ဘူးအဲ့တော့ခဏဒီအာဆီယံဒီကိစ္စကိုကူညီနေဆိုရင်လည်းဘယ်လိုမှထိရောက်တာမျိုးမလုပ်နိုင်ဘူးတကယ်တမ်းအာဆီယံပေးမယ်ဆိုလို့ရှိရင်ကျွန်တော်နေဆက်ပြသဒီမှာပဲပြည်စင်တဲ့ညရောက်ရှိလာတဲ့ဒုက္ခတွေဒီသူပြည့်ရတဲ့ချက်ကဆိုအေးဖိုင်းနေချက်နေတုံးကဖြစ်တော်တော်ဒုက္ခရောက်တဲ့ဒုက္ခတွေဒီအဲ့ဒီဒုက္ခတွေကိုကူညီနေတဲ့လူမှုရေးကျန်းမာရေးပညာရေးစတဲ့ချက်ကူညီပေးနေတဲ့အဖွဲ့အစည်းတွေဒီမှာအများကြီးရှိတယ်အဲ့ဒီအဖွဲ့အစည်းတွေကိုကူညီနိုင်မယ်ဆိုရင်အာဆီယံနဲ့ပူပီးကျေးဇူးရှိတဲ့ကုညီမျိုးချက်တွေနဲ့ကျွန်တော်အလိုပဲနားလည်တယ
်။ကိုကိုလင်းပြောသွားတာပါ။အာဆီယံအနေနဲ့အခုလိုမျိုးမြန်မာနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကမ်းလှမ်းခဲ့တယ်ဆိုပေမဲ့မြန်မာစစ်ဆေးရဘက်ကတစုံတရာဘယ်လိုမျိုးတုံ့ပြန်မလဲဆိုတာတော့ဘာမှမသိရသေးကြပါခင်ဗျာ။